အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကအဖွဲ့ဝင်တဦးဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်ရဲ့ကျမ်းမာရေးဟာစိုးရင်ရာစေအခြေအနေမှာရှိနေသေးတယ်လို့ဦးဝင်းတင်ကိုအနီးကပ်ပြုစုပေးနေသူတဦးဖြစ်တဲ့ကိုပေါက်ကပြောပါရယ်ရန်ကုန်စီးရုံကြီးက ICU အရေးပေါ်အခန်းမှာတင်ထားရဆဲဖြစ်ပြီးအခုအသံမလွင်ခင်အချိန်မှာဆက်သွယ်မေးမြန်းကြည့်တော့တတိယအကြိမ်မြောက်ကြောက်ကပ်စီဖို့ပြင်ဆင်နေတယ်ဆိုတဲ့အကြောင်းကိုကိုပေါက်ကအခုလိုပြောပြပါရယ
်အခုဒီနေ့ဝန်ကြီးရတော့တတိယအကြိမ်ကြောက်ကြွဖြစ်ဖြစ်စီရပါကြာဘူး။မင်းရဒုတိယတိုင်ဆေးပြီးတော့ညာပိုင်းမှာတော့နည်းနည်းလေးအလိုတော်သူရဲ့အစမာထားတဲ့ဒိဋ္ဌာနဲ့မောတာပေါ့နော်။အဲဒါရှိမှမှန်ဖြစ်တာနှလုံးကမှန်ဖြစ်တာလေးရှိပါတယ်။ကြာဘူးကြီးပြောရတော့အစုံဆေးဟိုကြီးနည်းနည်းရောက်တဲ့တော်ရှိသူဒီမှာအဲဒါရှိပါတယ်တော်ပေါ့နော်။အခုချိန်ကြီးအစီအစဉ်ကမှပါဟာအတွင်းကမှပါ။လောလောဆယ်မှာအစုံကလည်းမေးပါရောက်ပြီးတော့ရေဝင်ခြင်းလို့ဖြစ်နေတယ်။ငကိုစီရင်တဲ့ကျိုးစားကလည်းအစာအိမ်နဲ့ဥလမ်းကြောင်းမှာကျဲဆွတ်တဲ့ဗဒိယကြောင်ဖြစ်တယ်။အဲဒီကြောင့်လည်းဥဒါကလေးပြောရရင်တော့တော်တော်လေးစုံနေတဲ့သဘောတော့ရှိပါတယ်။အခုအဓိကကတော့ကြောက်ကြက်ကနေအလုံးမလို့တဲ့အတွက်ကိုယ်ဝင်လို့စိတ်တက်တာများမှာဆိုကြောက်ကြက်ရှင်းနေရတာဖြစ်ပါတယ်။အခုအချိန်ကစိုးရိမ်နေရတဲ့အချိန်လို့ပါခင်ဗျာ။တတိုးတက်တယ်လို့ကြံရင်းကြီးရမပြောပါဘူ
းလောလောဆယ်မှာတော့ဒီသတင်းစာဆရာကြီးဦးဝင်းတင်ကိုလူနာလာကြည့်မေးမြန်းသူတွေရှိပေမဲ့စကားပြန်ပြောနိုင်ခြင်းတော့မရှိဘူးလို့ကိုပေါက်ကပြောပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ထောင်းဆန်းစုကြည်အပါအဝင်88မျိုးဆက်ကျောင်းသားခေါင်းဆောင်တွေလည်းဆရာကြီးဦးဝင်းတင်ကိုတွားရောက်ကြည့်ရှုအားပေးခဲ့ကြပါတယ်အသက်84နှစ်ပြည့်ခဲ့ပြီဖြစ်တဲ့ဆရာကြီးဦးဝင်းတင်ဟာသူ့မွေးနေ့ဖြစ်တဲ့မတ်လ12ရက်နေ့ည8နာရီကျော်ကျော်လောက်မှာပဲရုတ်တရက်ကျန်းမာရေးအခြေအနေကြောင့်လမ်းမတော်မြို့နယ်မှာရှိတဲ့ Green Cross ဆေးရုံကိုပို့ခဲ့ရတာပါ Green Cross ဆေးရုံမှာသတင်းပတ်နဲ့ချီဆေးကုသခံနေရရကနေပြီးတော့ဆရာဝန်တွေရဲ့အကြံပြုချက်နဲ့ဝီတိုရီယာဆေးရုံကိုပြောင်းရွှေ့ကုသခဲ့ပြီးဗစ်တိုရီယာဆေးရုံမှာလည်း ICU အရေးပေါ်ခံမှာတရက်နေခဲ့ရပြီးတဲ့နောက်မှာတော့ရန်ကုန်ဆေးရုံကြီးကိုပြောင်းရွှေ့ကုသမှုခံယူနေတာဖြစ်ပါတယ်။အခုဆိုရင်တော့ကုသမှုခံယူနေတာဟာစုစုပေါင်း1,000,000နဲ့သတင်းတစ်ပတ်ရှိနေပြီဖြစ်ပါတယ်ရှင်။ဒါကတော့သတင်းစာဆရာကြီးဦးဝင်းတင်ရဲ့လက်ရှိကျန်းမာရေးအခြေအနေနောက်ဆုံးရသတင်းကိုပြောပြပေးခဲ့တာဖြစ်ပါတယ်။